ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေကိုအကူအညီပေးနိုင်ဖို့ရန်ပုံငွေဖြင့်ဒေါ်လာသန်း2000ထည့်ဝင်ကြဖို့ကုလသမဂ္ဂတွင်ရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကပေါ်ထူးနေ့မှာပဲတိုက်တွန်းလိုက်ပါတယ
် COVID-19 is menacing the whole of humanity and so the whole of humanity must fight back
COVID-19 ရောဂါဟာလူသားတို့တရားလုံးကိုချိန်ချောက်နေတာကြောင့်လူသားတို့တရားလုံးကတွန်းလှန်ရမှာဖြစ်ပြီးနိုင်ငံတကာနိုင်ငံချင်းကတုံ့ပြန်မှုတွေနဲ့မလုံလောက်တဲ့အကြောင်းအွန်လိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂတွင်ရင်မှုချုပ်ကပြောဆိုလိုက်တာပါရရှိလာမယ့်ရန်ပုံငွေတွေကိုတော့ကိုရိုနာဗိုင်းရပ်စ်အန္တရာယ်အစိုးဆုံးကျင်းဝနိုင်တဲ့ဖွံ့ဖြိုးဆဲနိုင်ငံပေါင်း40ကိုရှေ့လာမယ့်ခိုးလအတွင်းကုညီယာမှာတုံ့ဆွဲသွားမှာဖြစ်ပါတယ်ခုချိန်မှာပြပြသားသားဆုံးဖြတ်ဆောင်ရွက်တာမျိုးမလုပ်ခင်ဗိုင်းရပ်စ်ပိုးဟာတိုင်းဆောင်မခံနိုင်တဲ့နိုင်ငံတွေမှာအမြင့်တွင်နိုင်တယ်လို့နေဆက်တွေကိုဖျက်ချော်ပြီးကူးဆက်ပြန့်နှံ့နိုင်တဲ့အန္တရာယ်ရှိနေကြောင်းလည်းသတိပေးခဲ့တာပါဒေါ်လာသန်းပေါင်း2000အကုန်ကျခံသုံးဆမဲ့အစီအစဉ်မှာတော့လက်တွေ့ကောင်တဲ့ပေါ်ရေးလုပ်ငန်းစဉ်6ခုကိုထပ်သွင်းထားပြီးလူတွေတယောက်နဲ့တယောက်ထိတွေ့ဆက်ဆံမှုတွေရှင်းချဖို့လက်မှတ်မှန်ဆေးဖို့စရီပါဝင်ဗိုင်းရပ်စ်ပြန့်နှံ့မှုရှင်းချရေးအများပြည်သူကြားအသိပညာပေးရေးအစီအစဉ်တွေလည်းပါဝင်ပါတယ်လူဝတ်တဲ့လူတွေကိုစစ်စစ်တာတွေပြင်းပြင်းထန်ထန်နေထိုင်မကောင်းဖြစ်နိုင်တဲ့သူတွေကိုဦးစားပေးကုသရေးအပြင်ကျန်းမာရေးနဲ့စာနာမှုအကူအညီပေးရေးဝန်ထမ်းတွေကိုအကာအကွယ်ပေးရေးအစီအစဉ်တွေလည်းထည့်သွင်းထားပါတယ်